တနင်္ဂနွေနေ့ကပြတ်ကျခဲ့တဲ့အီသီယိုးပီးယားလေကြောင်းခီးစဉ်အမှတ်300နှစ်ဟာအီသီယိုးပီးယားနိုင်ငံအဒစ်ဆဘာဘာကနေကင်ညာနိုင်ငံနိုင်ရိုဘီကိုစတင်ပြန်သန်းစင်မှာပဲပြတ်ကျခဲ့ရပြီးလိုက်ပါသွားတဲ့ခီးတဲ့နဲ့လေယာဉ်အမှုဒဏ်စုစုပေါင်း159ဦးစလုံးအသက်ဆုံးရှုံးခဲ့ရပါတယ်။အခုလိုတည်ဆုံးခဲ့ရသူတွေထဲမှာကုလသမဂ္ဂဝန်ထမ်းအများအပြားလည်းပါဝင်ပြီးကုလသမဂ္ဂအထူးအမှုချုပ်အန်တိုနီယိုဂူတာရက်စ်ကနယူးယောက်ကုလသမဂ္ဂအထွေထွေညီလာခံမှာတည်ဆုံးသူအလုံးအတွက်ဝမ်းနည်းစကားပြောကြားခဲ့ပါတယ်။နောက်ဆုံးအခြေအနေတွေကိုဒေါခင်မြို့သက်ကပြောပြပေးပါမယ်ရှင်
။ Ethiopia လေကြောင်းလိုင်းခီးစင်မှ300နှစ်မှာပြန်တန်းတဲ့ Boeing 737 MAX 8လေယာဉ်ဟာ Ethiopia မြို့တော် Addis Ababa ရဲ့ဘောနိုင်ငံတကာလေဆိပ်ကနေစတင်ပြန်တန်းပြီး6မိနစ်အကြာမှာပဲအဆက်အသွယ်ပြတ်တောက်သွားခဲ့ပြီးမြို့တော်ကနေမိုင်40လောက်ကွာ Bishop 2မြို့ကလေးနားမှာပြတ်ကျသွားတာဖြစ်ပါတယ်။ဒီလိုပြတ်ကျရာမှာတေဆုံးသွားသူတွေအတွက်အက်သီယိုးပီးယားကအောက်မေ့ဘဝနေ့ဖြစ်သတ်မှတ်ခဲ့ပါတယ်။ဒီလိုရင်ဟာကင်ညာနိုင်ငံနိုင်ရိုဘီမြို့ကိုဥတီပြန်တန်းတာဖြစ်ပြီးအဲ့ဒီမှာရှိတဲ့ကုလသမဂ္ဂသဘာဝဝန်ကျင်အစည်းအဝေး UNEP ရဲ့ဌာနချုပ်မှာကျင်းပမယ်။နှစ်ပတ်လည်အစည်းအဝေးကိုလက်ရောက်မယ်။ကုလသမဂ္ဂဝန်ထမ်းတွေလည်းလေယာဉ်ပေါ်မှာလိုက်ပါသွားတာဖြစ်ပါတယ်။လေယာဉ်ပြတ်ကျရာမှာတေဆုံးရတဲ့ကုလသမဂ္ဂဝန်ထမ်းကအနည်းဆုံး22ဦးရှိတယ်လို့နောက်ဆုံးရတဲ့သတင်းတွေအရသိရကြောင်းနဲ့တည်ဆုံးသူအားလုံးအတွက်ဝမ်းနည်းကြေကွဲရကြောင်းနယူးယောက်ကကုလသမဂ္ဂရုံးချုပ်ရဲ့တနင်္လာနေ့အထွေထွေညီလာခံစတင်ချိန်မှာကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပါတယ
် A global tragedy as it close to home and the United Nations is united in grief
ကဘာတဝမ်းကြေကွဲမှုကြုံတွေ့ခဲ့ရတယ်လို့ကုလသမဂ္ဂကလည်းအထူးဝမ်းနည်းကြေကွဲရပါတယ်တည်ဆုံးသွားသူတွေအားလုံးရဲ့မိသားစုဝင်တွေနဲ့ချစ်မြတ်နိုးရသူတွေကိုရောအီသီယိုးပီးယားပြည်သူတွေနဲ့အစိုးရအပြင်ဒီဖြစ်ရတဲ့ဆက်နွယ်နေသူအလုံးအတွက်ပါထတ်တူကြေကွဲဝမ်းနည်းရကြောင်းပြောပြစီ
UNEA သဘာဝဝန်ကျင်နှစ်ပတ်လည်ညီလာခံကိုနိုင်ရိုဘီကကုလသမဂ္ဂရုံးချုပ်မှာကျင်းပတာဖြစ်ပြီးညီလာခံကိုတက်ရောက်ဖို့အတွက်နိုင်ငံတကာသဘာဝဝန်ကျင်ဆိုင်ရာဝန်ကြီးတွေကျွမ်းကျင်သူတွေနဲ့တက်ကြွလှုပ်ရှားသူတွေအပါအဝင်ကိုယ်စားလှယ်ပေါင်း 9,000 တဲ့မနဲ့လာရောက်ကြတာပါလေရင်ဖြတ်ကျသွားတဲ့အထက်မှာပါဝင်တဲ့ကုလသမဂ္ဂဝန်ထမ်း20ကျော်ထဲမှာနိုင်ရိုဘီရုံးချုပ်မှာထမ်းဆောင်နေသူက6ဦးပါဝင်ပါတယ်တနင်္လာနေ့နိုင်ရိုဘီကုလသမဂ္ဂရုံးချုပ်မှာကုလသမဂ္ဂအလံကိုထပ်ဝက်လွှင့်တူထားပြီးအစည်းအဝေးစတင်ချိန်မှာတော့အစည်းအဝေးတက်ရောက်လာသူတွေကအက်သီယိုးပီးယားလေကြောင်းလိုင်းပြတ်ကျပြီးတေဆုံးရသူတွေအတွက်ခဏတိုင်ငြိမ်သက်ပြီးခုန်ပြုတ်ခဲ့ကြပါတယ်။ဒီညလာကမှာကုလသမဂ္ဂနိုင်ရိုဘီရုံးချုပ်ယာယီအကြီးအကဲမိုင်မူနာရှရဖ်ကဝမ်းနည်းစကားပြောကြားခဲ့ပါတယ်
။ We will not forget this tragedy. No.
ဒီကြေကွဲဖွယ်ဖြစ်ရအတွက်ရောဒီဖြစ်ရတဲ့အကျူကွဲလွန်ခဲ့သူတွေကိုပါကျမတို့ဘယ်တော့မှမမေ့ပါဘူးကျမတို့ရဲ့ရောင်းရင်းတွေဟာသူတို့ဌာနေကနေဒီအဝေးကြီးကိုလာပြီးပိုးနေခြင်းစရာကောင်းတဲ့ကဘာကြီးဖြစ်အောင်ကြိုးစားခြင်းကြတယ်ဆိုတာကိုလည်းအမြဲသတိရနေကြပါစို့ရှင
်ဒီလင်းပေါ်မှာနိုင်ငံပေါင်း30ကျော်ကနိုင်ငံသားတွေလိုက်ပါလာတာဖြစ်ပြီးအဲ့ဒီထက်မှာကင်ညာနိုင်ငံသား32ယောက်လောက်ပါတယ်လို့ကင်ညာနိုင်ငံကူးတန်းသွားလာရေးဝန်ကြီး James Macaria ကတနင်္ဂနွေနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ We cannot confirm that there were at least
35နိုင်ငံပေါင်းအနည်းဆုံး35နိုင်ငံက35နိုင်ငံထက်မနည်းတဲ့နိုင်ငံသားတွေတည်ဆုံးခဲ့ရကြောင်းအတည်ပြုနိုင်ခဲ့ပါတယ်။နှစ်ယောက်ကတော့တရားမခွဲခြားနိုင်သေးလို့အနည်းဆုံး35နိုင်ငံလို့ပြောတာပါ။အဲ့ဒါကြောင့်ပါသွားတဲ့ခရီးသွားပေါင်း149ယောက်ထဲမှာကင်ညာနိုင်ငံက32ယောက်လောက်ပါမယ်လို့ခန့်မှန်းရပါတယ်
။ပြည်ချက်လင်းပေါ်မှာကနေဒါနိုင်ငံသား18ဦး၊အက်သီယိုးပီးယားနိုင်ငံသား9ဦး၊အမေရိကန်တရုတ်နဲ့အီတလီက10ဦးစီ၊ပြင်သစ်နဲ့ဗြိတိန်က9ဦးစီပါဝင်တယ်လို့အီဂျစ်နိုင်ငံသားက6ဦးပါပါတယ်။ဒါအပြင်ဩစတြီးယား၊အိန္ဒိယ၊အိုင်ယာလန်၊အစ္စရေး၊မော်ရိုကို၊နိုင်သာလန်၊ရုရှား၊ပိုလန်နဲ့ဆွီဒင်နိုင်ငံသားတွေလည်းပါဝင်ပါတယ်။ခုပြတ်ကျခဲ့တဲ့ Boeing 737 MAX 8လေယာဉ်ကို2019 February 4ရက်နေ့ကမှပထမဆုံးထိန်းသိမ်းဆန်ဆစ်ဆီးခဲ့တာဖြစ်ပြီးလေယာဉ်ဟာအသစ်ဖြစ်ကြောင်းလည်းပြောပါတယ်။ Ethiopia လေကြောင်းလိုင်းဟာကြီးမားတဲ့လေကြောင်းလိုင်းတစ်ခုဖြစ်ပြီး Boeing 737 MAX 8အမျိုးအစားဂျက်လေယာဉ်6ဆင်းတဲ့ကဒဇင်းပြတ်ကျသွားတာပါ။မနေ့ကအောက်တိုဘာလထဲမှာလဲအင်ဒိုနီးရှားမှာပုံစံလူမျိုးစားလေယာဉ်ကဂျကာတာကနေစတင်ပြန်တန်းပြီးမိနစ်ပိုင်းအတွင်းမှာပဲဂျာဗာပင်လယ်ပြင်နဲ့ပြတ်ကျသွားခဲ့တာကြောင့်လေယာဉ်ပေါ်လိုက်ပါသူ189ယောက်စလုံးသေဆုံးခဲ့ရပါတယ်။အခုအက်သီယိုးပီးယားကလေယာဉ်ပြတ်ကျမှုနဲ့အင်ဒိုနီးရှားလေယာဉ်ပြတ်ကျမှုတို့ဆက်နွယ်နေတဲ့အထောက်အထားတော့မတွေ့ရသေးပါဘူး။လေယာဉ်ပြတ်ကျမှုအတွက်ရှာဖွေထောက်လန်းနေသူတွေကလေယာဉ်ပြန်တန်းမှုအခြေအနေပြ Black Box နှစ်ခုစလုံးကိုရထားပြီလို့ အက်သီယိုးပီးယားလေကြောင်းဌာနကပြောပါတယ်ဘိုးအင်းကုမ္ပဏီကသူ့ရဲ့ SAM-3SAM အမျိုးအစားပုံစံသစ်ဟာစီစားသက်တာပြီးခင်မီနည်းပညာနဲ့တိစောက်ထားတယ်လို့ကြေညာထားတာပါလက်ရှိမှာကမ္ဘာတဝန်းပြန့်တန်းနေတဲ့ SAM-3SAM အမျိုးအစားအစင်းရေက350ကျော်ပါတယ်အခုလင်းရင်ပြတ်ကြရနေရာကိုဘိုးအင်းကုမ္ပဏီနဲ့ American အမျိုးသားကူးတန်းသွားလာရင်းနဲ့လုံခြုံမှုရှိရေးဆိုင်ရာဘုတ်ဖွဲ့ကအဖွဲ့ဝင်တွေကိုဆက်လွတ်ထားပြီးစုံစမ်းစစ်ဆေးနေကြပါတယ်